တတော်ဝိမေပါတက်လို့ကာကွယ်ဦးစီးတို့ဘုရားမှုကြီးမင်းအောင်နိုင်နေနဲ့လာမယ့်နှစ်မှာအနာရှိမယူပေါ့ပောက်ကြနေကတက်မတော်သတင်းစာရှင်းလင်းပွဲတဲ့မိခရမှာတက်မတော်စင်ချာရဲ့ဖွဲကထဘုရားဇော်မင်းထွန်းကဥပဒေတိုင်းဖြစ်မှာပါလို့ဆိုလိုက်တာကဘလို့အထိပဲထပ်ပြီးအရေးပါတာကိုသူတေတီတူနဲ့တက်မတော်ရရှိဝင်းကြီးဟောင်းတူကိုမေးထားပါတယ်တကောင်းနိုင်ငံရေးလည်လာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကဒီဥပဒေတိုင်းဆိုရမှာဘယ်အမိန့်ဥပဒေကိုညီညွတ်မှမရှင်းဘူးလို့အခုလို့ရှင်းပြပါလေ
။2015နှစ်ပြည့်ရင်လာယူလို့ဆိုတဲ့ဟာကိုညီညွတ်ပြီးတော့ပေါ်ကားယူပြောနေကြတာမျိုးအခုတည်းကလည်းဥပဒေကိုပြောရင်တက်မတော်အရာရှိကလိုအပ်တယ်ဆိုရင်တတိပိုင်းမှာတန်တူပြီးတော့တောင်းထပ်ဆောင်လို့ရတယ်
။နိုင်ငံရေးလည်လာသုံးသက်သူပြန်ချာရေးဝန်ကြီးဟောင်းဦးရဲချွတ်ကလည်းဒီတက်တန်းပေါ်အမိန့်ဥပဒေနှစ်ခုရှိတာကိုတစ်ခုစီအခုလို့ရှင်းပြပါလေ။
ပထမတစ်ခုကတော့နောက်ဆုံးအတည်ပြုထားတဲ့တန်တနာကောင်စီကာကွယ်ဝင်ဌာနကောင်စီအမိန့်က65နှစ်ချီတာဝန်ထမ်းဆောင်ဝင်ရှိတယ်ဆိုတာပါပါတယ်။ဒါနဲ့1984ခုနှစ်ကထုတ်ထားတဲ့တန်တနာကောင်စီအမိန့်တစ်ခုရှိသေးတယ်။အဲ့ဒီအမိန့်ကတော့ဒီစစ်မှုထမ်းလိုအပ်လို့ရှိရင်တစ်နှစ်စီတက်တန်းတူလို့ရတယ်ဆိုတဲ့အမိန့်လည်းရှိတယ်။အဲ့တော့ဗိုလ်ချုပ်ဦးတန်းရွှေကနောက်ဆုံးအချိန်ထိအဲ့ဒီတန်တနာကောင်စီအမိန့်ကနှစ်စဉ်တက်တန်းတူတော့တာပေါ့။
အဲ့တော့ဒီအမိန့်ဥပဒေကြောင့်ရအနားယူခြင်းလည်းရတယ်၊မယူခြင်းလည်းရတယ်ဆိုတဲ့သဘောမျိုးလားလို့မေးရမှာဦးရဲ့ထွက်က
ဟုတ်ကဲ့ဦးအဲ့ဒီခုလုံးခြိုက်တာသူလို့ရတဲ့သဘောမှရှိပါတယ်
အဲ့ဒီတော့ကာကွယ်ဦးစီးချုပ်အနေနဲ့နာမနာကိစ္စကိုစဉ်းစားရမှာဘလို့အဓိကချက်တွေပေါ်မူတည်နိုင်ပါလဲလို့မေးရမှာကိုရဲမျိုးဟင်းက
ဒါနဲ့အစိုးရအဖွဲ့ဖွဲ့ကြီးချင်းရလေချင်းရအနောက်ဆိုင်ကပြရရှိတဲ့အချိန်မှာသူရဲ့အမေကဘလို့ချင်ခဲ့မျိုးဆိုရင်ဒီ ICC ကို ICJ တို့ကလည်းပြရနေနဲ့ရှိနေသေးတယ်ပေါ့
ဒါပေမဲ့ဦးရဲထွက်ကတော့တိပဖီအားထက်ကြည်တွင်းစိုးရိမ်မှုကပဲအဓိကကြာနိုင်တယ်လို့အသုံးသက်ပြပါတယ
်ကြည်တွင်းနိုင်ငံရေးအခြေအနေနဲ့တော့တမလို့ရဲ့လူသားနိုင်ငံကြီးမှာပါဝင်တဲ့ခန်းကဏ္ဍကိုဘယ်လိုဆက်ကြောင်တယ်ပုံမလဲဆိုတဲ့အချက်တရားတွေအဓိကအဆုံးဖြတ်တော်လိမ့်မယ်အဓိကအပြည့်ငင်းကြဲလုပ်ငန်းရှင်နဲ့ဖွဲ့စည်းပုံစံအုပ်ရပြင်ဆင်လုပ်ငန်းတွေမှာတမလို့ရဲ့အဓိကအဆိုးရင်ချက်ကတော့ခွဲထွက်ရေးပြောင်းစုပြိုကွေးရေးကိုဥတည်ကောင်းတဲ့ကိစ္စတွေမဖြစ်ဖို့ပေါ့
အဲဒီတော့အခုအချိန်တွေမှာဒီဆိုးရင်ရတဲ့အနေအထားရှိပါလားလို့မေးရမှာဦးရဲ့ထွက်က
NLD ပါတီကအရင်2015တောင်မှပို့ပြီးတော့မှအများစုရတာတဲ့အတွက်ကြောင့်မလို့သူတို့ရဲ့နိုင်ငံရေးအာဏာကိုပို့ပြီးတော့မှတုံးချလာမယ်တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးနယ်ပယ်ထဲမှာတိုင်းရင်းသားပါတီတွေရဲ့ခန်းကဏ္ဍကိုချဲ့ထွင်မှုစူးစမ်းလာမှာအခုရွေးကောက်ပွဲမှာမအောင်မြင်တဲ့သဘောဖြစ်သွားတဲ့မှာတချို့ဖျားထက်တာမှုလွန်ခဲ့နေတဲ့လူတွေကလက်နက်ကင်ဘက်တွေကိုပို့ပြီးတော့အားသာတော်နိုင်တယ်လက်နက်ကင်ဖွဲ့စည်းပြီးမှလည်းနိုင်ငံရေးပေါင်းကိုချဲ့လို့ရပါမလားဆိုတဲ့စိတ်တွေဝင်လာနိုင်တာပေါ့ဒီလိုနေနေတော့မှတော်တော်အကျိုးသက်ရောက်တယ်အဲ့တော့အဲ့ဒီနှစ်ခုကိုကင်တော့ထိန်းသိမ်းမှုကခုမှစပြီးတော့တမ်းတော်ကောင်စုတာဝန်ယူသူကလုံနိုင်ကောင်းရှိမလားဆိုတော့တမ်းတော်ကစဉ်းစားနေတဲ့ချက်လို့ကျွန်တော်ထင်ပါတယ
်ခုလိုအချိန်လေးမှာတမ်းတော်ဘက်ကရောအစိုးရဘက်ကပါရှေ့ရေးစိုးရိမ်မှုတွေလျှော့ချနိုင်ပြီးပုံမှန်ပူပေါင်းဆောင်ရွက်နိုင်ဖို့ဘယ်လိုအချက်ပြုကျင်ပါလဲလို့ဆက်မြန်မာဦးရဲ့ထွက်ကဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဟန်တားနေတဲ့ပုံမှန်59စာလုံးပေါ်တက်မတော်ကဘလို့သဘောထားမလဲနဲ့စက်ဘက်ကနိုင်ငံရေးဥဆောင်မှုကိုအာမခံမဲ့ဖွဲ့စည်းအုပ်ချုပ်ပုံတဲကအခြေခံမူပုံမှန်6နဲ့စစ်တော်ရဲ့မဲ85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်နိုင်တဲ့ပုံမှန်436ပေါ်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကဘလို့သဘောထားမလဲပေါ်မူတည်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီပေါ်နှစ်ဖက်ဘလို့ညီနိုင်ချေရှင်းတင်ပါလေလို့မေးရမှာဦးရဲ့ထွက်ကပဲ
တစ်ဖက်က59ဆောင်းနဲ့ဘလို့လိုက်လို့မဆိုရင်တစ်ဖက်ကလည်းကျွန်တော်ကကျွန်တော်ရဲ့အကျိုးသားနိုင်ငံရေးနဲ့ပတ်သက်ပြီးအာမခံတဲ့အချက်ချက်ကိုနောက်ဘယ်နှစ်တွင်းထိကိုထားမလို့ဆိုတာမျိုးနဲ့ပဲပုံမှန်နေနေစကားပြောကြမှာရမယ့်အခြေအနေမျိုးရှိပါ
တကယ်တော့အခုလိုတက်ထိပ်ပိုင်းနဲ့ဆွေရထိပ်ပိုင်းသောဆောင်နှစ်ဦးရွေးကောက်ပွဲအပြီးအ мян ဆုံးတက်ဖို့အရေးကြီးနေတာကိုနိုင်ငံတကာဘက်ကတိုက်တွန်းနေချိန်မှာဒီကာကွယ်ဦးစီးချုပ်တက်တဲ့ကိစ္စပြောဆိုမှုတွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမမ